အာဖဂန်နစ္စတန်ပဋိပက္ခမှာအမေရိကန်နဲ့နိုင်ငံတကာလက်နက်ကင်တပ်ဖွဲ့တွေဆီယာဇုံကိုကျူးလွန်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးဖို့ခွင့်ပြုလိုက်တဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုအမေရိကန်ပြည်အောင်စုကအပြင်းထန်ဝေဖန်လိုက်ပါတယ်။နိုင်ငံအရေးရာလုံခြုံရေးမရှိတဲ့အဖွဲ့အစည်းတစ်ခုကအဲ့ဒီလိုခွင့်ပြုလိုက်တဲ့လောက်ရဟာအားအပြင်းစရာကောင်းကြောင်း ICC ရဲ့ကြေညာချက်ထွက်လာပြီးနိုင်ပိုင်းအကြံမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကဝါရှင်တန် DC မြို့မှာကြာတာပြည်နေကပြောလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအတွင်းလူသားမျိုးနဲ့ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့ခြင်းရှိမရှိဆောင်သားစစ်စေးမပြုတ်ဖို့2019ခုနှစ်ဧပြီလကစုံဖြတ်ချက်ကိုနယ်သာလန်နိုင်ငံတခဲမြို့မှာအခြေစိုက်တဲ့ ICC ကကြာတာပြည်နယ်မှာပယ်ချလိုက်တာဖြစ်ပါတယ်။ ICC ရဲ့အခုစုံဖြတ်ချက်အစ်ကြောင့် ICC အမှုလိုက်ရာရှိဖတ်တူဘန်ဆူဒါအနေနဲ့အာဖဂန်ပြည်ပခါမှာပါဝင်ပတ်သက်နေကြတဲ့အမေရိကန်တပ်ဖွဲ့တွေ CIA တာလီဘန်အဖွဲ့အာဖဂန်လူကြုံရေးတပ်ဖွဲ့တွေအပြင်တခြားလက်နက်ကိုင်အဖွဲ့တွေကျူးလွန်ခဲ့တဲ့ဆီယာဇူးမှုတွေကိုစုံစမ်းစစ်ဆေးခွင့်ရှိမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ကြောင်းနဲ့ဒီတရားမဝင်တရားရုံးရဲ့လုပ်ရက်တွေကနေအမေရိကန်နိုင်ငံသားတွေကိုအတက်အနေဆုံးခုခံကာကွယ်ပေးသမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးပွန်ပေယိုကပြောပါတယ်။